မြန်မာစစ်အုပ်ချုပ်ရေးကောင်စီကနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွေဟာထိုင်းနိုင်ငံကိုလာရောက်ပြီးတော့ထိုင်းဝန်ကြီးချုပ်နဲ့ဖက်ပြိုင်လာ24ရက်နေ့မှာတွေ့ရောက်တွေ့ဆုံခဲ့ပါတယ်ဒီသတင်းကိုတော့မအေးအေးမကတင်ပြထားပါတယ်
မြန်မာစစ်အုပ်ချုပ်ရေးကောင်စီကတာဝန်ရှိသူတို့ဖြစ်တဲ့ဦးဝနမောင်လွေဟာဒီကနေ့နေ့လယ်ပိုင်းကထိုင်းနိုင်ငံဘန်ကောက်ဒွန်မောင်းလေစိတ်အမှတ်6လေတပ်စခန်းကိုရောက်ရှိလာပြီးနေ့လယ်ပိုင်းမှာထိုင်းဝန်ကြီးချုပ်ပရယုတ်ကျန်အိုချာနဲ့တွေ့ဆုံပြီးလက်ရှိမြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေကိုရှင်းပြဆွေးနွေးခဲ့ကြောင်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်။တနာယီခန့်ဆွေးနွေးပွဲပြီးသတင်းတောက်တွေရဲ့အမေးကိုထိုင်းဝန်ကြီးချုပ်ကအခုလိုဖြေကြားသွားခဲ့ပါတယ်။ကျွန်တော်တို့အနေနဲ့ကတော့အာဆီယံနိုင်ငံတွေပူးပေါင်းလှုပ်ဆောင်မှုမူရတော့လက်ရှိမြန်မာနိုင်ငံအတွင်းမှာဖြစ်ပွားနေတဲ့အခြေအနေတွေကိုလက်ခံနားထောင်ခဲ့ပါတယ်။အာဆီယံနိုင်ငံတွေရဲ့အကျိုးတူပူးပေါင်းလှုပ်ဆောင်မှုမူရအတက်နိုင်ဆုံးနိုင်ငံရေးပြဿနာတွေကိုပြန်လည်ဖြေရှင်းနိုင်အောင်ကူညီရမှာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောသွားတာပါ။အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးနဲ့မြန်မာစစ်အုပ်ချုပ်ရေးကောင်စီကနိုင်ငံသားရေးဝန်ကြီးတို့တွေ့ဆုံခဲ့တယ်ဆိုတာကိုတော့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူကအတည်ပြုထားပါတယ်။ထိုင်းနိုင်ငံမှာလည်းမြန်မာကျောင်းသားတွေမြန်မာလူသမားတွေစုပေါင်းပြီးမြန်မာပြည်ထဲမှာဆက်ရနာတိုင်းတဲ့နေကစလို့နေ့စဉ်ဒီပါဆန္ဒပြနေကြပါတယ်။ဒီကနေ့မှာတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေစုပေါင်းပြီးထိုင်းလွှတ်တော်ဥက္ကဋ္ဌကိုအိတ်ဖွင့်ပေးစာပေးပို့ခဲ့တယ်လို့လည်းမြန်မာ Community in Thailand အဖွဲ့ကတာဝန်ရှိသူကိုဆိုင်းကအခုလိုပြောသွားပါတယ်။
လို့တော့ဗောနော်ထိုင်းလို့တော့ရဲ့ဥက္ကရာကြီးမစ္စတာဂျိုလီဖိုင်ဒီကိုအိပွင့်ပေးကလာပို့ပေးပါတယ်ကျွန်တော်တို့ UI ချက်ကတော့မြန်မာပြည်သူတွေဟာဒီကိစ္စကိုလုံးဝလက်မခံဘူးဗောနော်ဆီအာနာဒိန်းလာကိုကျွန်တော်တို့အစိုးရကိုပဲအာနာအမြန်ဆုံးပြန်ပြောပေးပါအဲ့ဒါကိုကျွန်တော်တို့ဖော်ဆိုခဲ့တာပါမဟုတ်ဆိုင်နေလာဖြစ်ကြည့်ဗောနော်ပြည်သူချင်းချင်းကြဖြစ်ကြည့်ရေးရေးတည်တတ်ခံနေတဲ့ဖြစ်ကြည့်မျိုးလို့ဆိုရင်စစ်ဆိုရဘက်ကမလိုက်နဲ့ကျွန်တော်တို့ပြည်သူတွေဘက်ကပြည်သူတွေပူဇော်ပြုတဲ့ CRP နဲ့ဆက်ဆံပြီးအလုပ်လုပ်ဆောင်ပေးပါဗောနော်အဲ့ဒါအဓိကထားတော့ဆိုဒီနိုင်ငံတကာဆက်ဆံရေးအနေနဲ့ဟောဒေသပြည်နိုင်ငံရေးအနေနဲ့ဟောကသူတို့တကားတော့ပြောရပါလိမ့်မယ်ဗောနော်တကားပြောရတဲ့ဒီကနားလေသေးတယ်ဒါပေမဲ့အတိမတ်ပြမှုတရားဝင်ဖြစ်စေမှုအဲ့ဒါတွေကိုတော့ကျွန်တော်တို့ခွင့်ပြုလက်ခံနိုင်ခြင်းမရှိဘူးဗျာ
မြန်မာဆက်အုပ်ချုပ်ရေးကောင်စီကတာဝန်ရှိသူတို့ကိုထိုင်းနိုင်ငံကပထမဦးဆုံးအတိမတ်ပြတွေ့ဆုံခဲ့တာနဲ့ပတ်သက်လို့ထိုင်းအတိုက်ခံနေနဲ့ထိုင်းမီဒီယာတွေကြားမှာတော့ဒီတွေ့ဆုံမှုကိုပြင်းပြထန်ထန်ဝေဖန်နေကြပါတယ်ရှင်